သဘာဝပတ်ဝန်းကျင်ကိုကြီးကြီးမားမားပျက်စီးစေတဲ့ကချင်ပြည်နယ်ကမြေရှားတပ်ထုတူးဖော်မှုတွေကိုကန့်ကွက်တဲ့လူလူလှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတာကြောင့်အဲ့ဒီတူးဖော်မှုတွေကိုတားဆီးပေးမယ်လို့ KIO အကြီးအကဲကနေကြေညာပြုခဲ့ကြောင်းမြေရှားတပ်ထုတူးဖော်မှုကန့်ကွက်ရေးကော်မတီမှပါတဲ့ဦးဆောင်သူတချို့က VOA ကိုပြောပါရယ်ဧပြီလ15ရက်နေ့ကဗမော်မြို့ဒေသခံ1000ကျော်လောက်ဟာမြေရှားတပ်ထုတွေတူးဖော်နေတဲ့တရုတ်ကုမ္ပဏီတွေကိုရပ်တန့်ပေးဖို့ KIO ကိုတိုက်တွန်းပြောကြားတဲ့အချိန်မှာအဲ့ဒီလိုမျိုးကြေညာပြုခဲ့တာဖြစ်ပါတယ်ပြည်တွင်းကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမြသဇင်အောင်ကတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ဗမော်ခရိုင်နယ်ကအန်ဘာပါနဲ့ဒိုင်စင်ပါဒေသအောက်ကကြီးရွာဆေးရွာနီးပါးမှာမြေရှားတပ်ထုအမြောက်များထုတ်လုပ်နေတဲ့တရုတ်လုပ်ငန်းခွင်တွေဟာဒေသခံတွေရဲ့ဆန္ဒပြမှုကြောင့်ရပ်တန့်သွားပါတယ်ဒီဒေသတွေကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသတွေဖြစ်လို့ဒေသခံ1000လောက်ဟာ KIO အကြီးအကဲအမ်ဘန်လာနဲ့တွေ့ဆုံပြီးတော့ဒါရီကိုရက်တန့်ပေးဖို့တောင်းဆိုခဲ့တာပါအခုတော့ဒီလုပ်ငန်းခွင်တွေရက်တန့်သွားတဲ့အကြောင်းမြေရှားတပ်တူတူဖော်မှုကန့်ကွက်ရေးကော်မတီရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ်ဘယ်တော့အပိတ်တက်ရုပ်သိမ်းမယ်ဆိုတာကတော့စောင့်ကြည့်ရလိမ့်မယ်လို့သူကပြောပါတယ
်ဒေသခံတွေနဲ့တွေ့ဆုံကြတဲ့ဒီကျေဥက္ကဋ္ဌနေပြီးတော့လုပ်ငန်းရပ်တန့်တယ်ပေါ့ဒေတာခံနေကံကွယ်လို့ချင်တော့သူတို့ကတော့ရပ်တန့်နေသီးဒီဘာပါတင်စင်ပါအဲ့ကလုပ်နေတဲ့လုပ်ငန်းမှန်တမျှကိုသူတို့ကရပ်တန့်မယ်ဆိုပြီးသူထုတ်ရဲ့လို့တော့ကြီးညာတာပေါ့အမြင်ပြင်အခြေအနေအကြတော့ချက်ချင်းရုပ်သိမ်းမှုတော့သူတို့တလည်းခက်ခဲရှိတဲ့ခါကျတော့ဒီတရက်နေ့ရက်ဒီကုမ္ပဏီကဝင်ထားတဲ့ဟာလေးတွေသူတို့အစီအစဉ်ဆောင်ရွက်ပြီးတော့ရုပ်သိမ်းမယ်လို့တော့ပြောတာပဲဒါပေမဲ့စောင့်ကြည့်ရမယ့်အခြေအနေတော့ရှိရပါတော့
အခုနှစ်မတ်လ21ရက်နေ့ကဗမော်မြို့နယ်တွေကမြေရှားတူးဖော်နေတဲ့တရုတ်လုပ်ငန်းခွင်ကိုဒေသခံတွေဝင်ရောက်ဖျက်ဆီးခဲ့ပြီးမြဲဆက်ပြီးတော့လက်ပတ်နေတာကြောင့်အခုလိုလူဝင်အားနဲ့ KIO အကြီးအကဲစီကိုတင်ပြလာတာပါ KIO အကြီးအကဲဗိုလ်ချုပ်ကြီးအမ်ဘန်လာကတော့ဒါရီကိုရပ်တန့်သွားမယ်လို့ကြေပေးခဲ့တဲ့အကြောင်းကံကွက်ရေးကော်မတီကသတင်းဌာနတွေကိုပြောပါတယ်ဒီကံကွက်ဆန္ဒပြပွဲကိုကချင်ဘာသာရေးအဖွဲ့အစည်းတွေနဲ့ကချင်လူမှုအခြေပြုလုပ်ငန်းတွေစုပေါင်းဦးဆောင်ခဲ့တာပါ KIU အဖွဲ့ဟာသူထိန်ချုပ်ရာဒေသမှာမြေရှားတပ်တူတူဖော်ရာကိုခွင့်ပြုပေးနေတာဟာတရုတ်စိုးရကိုမလွန်ဆန်နိုင်တာကြောင့်လားဒါမှမဟုတ်ငွေကြေးလိုအပ်ချက်ကြောင့်လက်ခံခဲ့လားဆိုတာကချင်အဖွဲ့အစည်းတွေကအကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်တရုတ်နယ်ဆက်နဲ့ကပ်နေတဲ့ကံပိုက်တီချီဖွေပန်ဝါဘက်မှာတော့တရုတ်ကုမ္ပဏီတွေက2014ခုနှစ်ကလေးကမြေရှားတပ်တုတူးဖော်နေကြတာပါအဲ့ဒီဘက်မှာမြန်မာစစ်တပ်ရဲ့နေကြားဆောင်ကချင်ဒီမိုကရေစီတက်မတော် NDAK ကြီးဆိုတဲ့ဒေသဖြစ်လို့အခုလိုကံကွယ်ဆန္ဒပြတာတွေတော့မရှိပါဘူးဒါကြောင့်လဲဒီကနေ့အထိအလုံးရင်းနဲ့ထုတ်လုပ်နေကြဆဲဖြစ်ပါတယ်မြေရှားတပ်တူတွေကနေကြာမိုင်တိုင်းရှိတ်ဂိတ်ကနေကုန်ကားတွေနဲ့တရုတ်ဘက်ကိုနေတိုင်းထွက်နေတဲ့အကြောင်းပန်ဝါဘက်ကဒေသခံတူက VOA ကိုပြောပါတယ်
။အခုဒီထဲမှာတဲ့တွေနဲ့ချင်းသားကြီးတော့အဲ့ဒီလမ်းနဲ့ပြေရှားဘက်ကနေပတ်ပြီးပြန်လာ။အိုးခီးကိုထောင်သားတယ်လို့ပဲမဟုတ်အချွန်အောက်ကပေါ့။လမ်းကအဲ့လိုပတ်ပြီးရတဲ့တာလေ။ကာအပြာရှိမြေရှားတွေတဲ့ဒီကမှတရုတ်ဒီထဲမှာရောက်တိုင်းပေါ့နော်ပုံမှန်ပြန်ပြီးစနေပြီးဖြစ်တဲ့ဝင်လိုက်ပြီ။တောင်ပေါ်နေသိမလေအေကောဘယ်နေရာရောက်ချီတော့လောင်ထားအေးဟာရေတွေထည့်ထားပြီးမှလောင်ထားမယ်ဟာဘူးတကားမရှိဘောင်းစီရဲ့အဲ့ကောင
်မြန်မာနိုင်ငံဟာတရုတ်ကို2022ခုနှစ်အတွင်းမှာမြေရှားတပ်တူတန်းကြီး2400လောက်တင်ပို့ခဲ့တယ်လို့တရုတ်အကောက်ခွန်ဌာနကိုကိုကာပြီးသုတေသနအဖွဲ့ ISP မြန်မာကထုတ်ပြန်ခဲ့ပါတယ်ဒီပမာဏဟာတန်ပို့အားဖြင့်အမေရိကန်ဒေါ်လာတန်း600ကျော်တယ်လို့အတွက်ချက်ခဲ့ကြပါတယ်တရုတ်ဟာလျှက်စစ်ပစ္စည်းတွေလက်ကင်ဖုန်းနဲ့ကွန်ပျူတာပြင်မောင်းသူမဲ့လီရင်တွေလျှက်စစ်ကားတွေထုတ်လုပ်တဲ့နေရာမှာပါအသုံးပြုနေတဲ့မြေရှားတပ်တူရဲ့80ရာခိုင်နှုန်းကျော်ကိုကမ္ဘာနိုင်ငံတွေစီတင်ပို့နေတာဖြစ်ပါတယ်။ဒီမြေရှားတပ်တူတွေကိုမြန်မာစီကတရုတ်ကအများဆုံးရနေတာပါ။အခုတော့ American Soya ရဲ့ Micro Chips တွေကန့်သတ်မဲ့အစီအစဉ်ကိုချိန်ခွင်ရှာညှိဖို့မြေရှားတပ်တူတင်ပို့တာကိုလည်းရပ်ဆိုင်သွားမယ်လို့တရုတ်ဆိုရကတံပြန်ကြွေးကြော်နေပါတယ်ရှင်။